မြန်မာစစ်တပ်ဟာမကြဆုံးနိုင်တဲ့အင်အားကြီးအဖွဲ့အစည်းအဖြစ်တမိုင်းအစဉ်အဆက်ကနေရှုမြင်လာခဲ့တဲ့ဒီအမြင်တွေကိုနိုင်ငံတကာကရောအင်းနီးရှင်းနိုင်ငံတွေကပါဆွန့်လွှတ်ဖို့လိုတယ်လို့မြန်မာရေးစောင့်ကြည့်လေ့လာနေတဲ့ပေါမောက်ခဒေါက်တာမီမီဝင်းဘတ်ကစစ်အာဏာသိမ်း3နှစ်ပြည့်ချိန်မှာပြောဆိုလိုက်ပါတယ်။တစ်ဖက်မှာလည်းစစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်နေကြတဲ့အင်အားစုတွေအနေနဲ့နိုင်ငံရေးသဘောတူညီချက်နဲ့ပို့ပြီးတော့စုစည်းကြဖို့လိုတယ်လို့ထောက်ပြပါတယ်။ကိုငင်းချမ်းအေးကတင်ပြထားပါတယ်။
မြန်မာစစ်တပ်ဟာအတွင်းမှာလှိုက်ပြီးပုတ်ပွားပျက်စီးနေတဲ့အဖွဲ့အစည်းအဖြစ်ပြောင်းလဲခဲ့ပြီဖြစ်လို့အရင်သမိုင်းကြောင်းတခြားယူဆထားကြတဲ့မပြိုလဲနိုင်တဲ့ကြီးမားတဲ့အင်အားကြီးအဖွဲ့အစည်းဖြစ်မရှိမညာဘူးကိုအမေရိကန်ပြည်တော်စုဟဝိုင်ပြည်တဲ့အခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနကမြန်မာနယ်ပွားပမောက္ခဒေါက်တာမီမီဝင်းဘတ်ကသတိပေးလိုက်တာပါဇန်နဝါရီ31ရက်နေ့ကဟဝိုင်တက်ကူမနိုဟာကကမခတာလို့ကျင်းပတဲ့စစ်နာသိမ်းမှုအပေါ်ခုခံတော်လှန်နေကြတဲ့မြန်မာနိုင်ငံဒီမိုကရေစီရေးတိုက်ပွဲကြောင်းဆွေးနွေးပွဲမှာအဲ့ဒီအချက်ကနိုင်ငံတကာအနေနဲ့နားလည်မှုလွဲနေတဲ့အချက်လို့ဒေါက်တာမီမီဝင်းဘတ်ကထောက်ပြပါတယ
်I said a lot of people had the historical view of the Myanmar military.
လူတော်များများကစစ်တပ်ကကြရှုံးမှုမဖြစ်နိုင်တဲ့အင်အားကြီးအဖွဲ့အစည်းဆိုတဲ့သမိုင်းမြင်ရှိနေကြတယ်။ဒါကအခုမဟုတ်တော့စစ်တပ်ကအတွင်းကနေလှိုက်စားပုတ်ပွနေပြီ1960ပြည့်နှစ်လွန်နှစ်တွေတုန်းကလုံးစစ်တပ်မဟုတ်တော့ဘူး။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထောက်ပံ့တွေပေးနိုင်ကောင်းပေမယ့်ဒီလိုအကူအညီများများဆဆမပေးနိုင်တော့မြန်မာစစ်တပ်ပေါ် PR တွေဆက်လက်ပေးနေဖို့အရေးကြီးတယ်။နိုင်ငံတကာရဲ့ PR နဲ့ဒီလိုအတူတွဲပြီးလုပ်လိုက်မယ်ဆိုရင်ဒါကြီးကမကြခင်အပီးတိုင်အဆုံးသတ်နိုင်မှာပါ
။လက်တွေ့စစ်မြေပြင်တွေမှာအနာသိန်းစစ်ကောင်စီဘက်ကအရာရှိကြီးတွေအပါအဝင်တပ်သားအများပြားလက်နက်ချတာဗက်ပြောင်းခေလုံးတာတွေကိုသူကဥပမာပေးပြောပါတယ်။တပ်တွင်းမှာထိပ်ပိုင်းကအရာရှိကြီးတွေနဲ့ရှေ့တန်းကတပ်သားတွေကြားကြီးမားတဲ့ကွာဟချက်နဲ့အချင်းပြက်ခြားစားမှုတွေကိုလည်းသူကထောက်ပြပါတယ်။နေဆက်တပ်ပွဲမှာစစ်ရှုံးလို့အိန္ဒိယဘက်ကိုထွက်ပြေးရတဲ့စစ်ကောင်စီတပ်သားတွေမှာအထောက်အပံ့ပစ္စည်းမပြည့်မစုံပဲဖြစ်နေပြီးခြေညက်ပနက်တွေစီးကချင်းကြားတွေကိုစစ်ကြောပွဲကြီးလုံနေရတဲ့မြင်ကွင်းကိုနိုင်ငံတကာအနေနဲ့ရှုမြင်နိုင်တယ်လို့ဒေါ်မီမီဝင်းဘတ်ကဥပမာပြပါတယ်။ဒါအပြင်လူထုထောက်ခံမှုမရှိဘူးဆိုတာကိုတပ်သားတွေကသိနေပြီးလူသစ်စုဆောင်းအောင်မှာလဲအခက်ခဲတွေကြုံနေရတယ်လို့သူကကိုရီးအင်တာဗျူးလုပ်ခဲ့တဲ့အထွေထွေကိုအခုလိုဝင်မြပါတယ
် All their battalions are no longer the battalion. A battalion is an 800 person.
တကယ်တော့တရင်တစ်ခုကအင်အား800လောက်ရှိရမှာပါ။ဒါပေမဲ့ဗတ်ပြောင်းလာတဲ့တရင်မှုတွေကိုကျမတို့တွေ့ဆုံစကားပြောတဲ့အခါမှာတော့တရင်တစ်ခုမှာအင်အား150လောက်ပဲရှိတယ်လို့ပြောတယ်။အဲ့ဒါကမနစ်ကပါဒီနှစ်ဆိုရင်အဲ့ဒီရဲ့တဝက်လောက်ပဲရှိပါတော့တယ်။လူသစ်စုဆောင်းရတာလည်းခက်ခဲတယ်လို့သူတို့ကပြောတယ်။အင်အားဖြည့်တင်းတဲ့အနေနဲ့အချင်းနောင်တွေကရာဆွေသားတွေကိုပေးတယ်လို့ဆိုတယ်။ရာဇဝတ်သားတွေကကျဉ်ကျဉ်တန်တန်ရှီကောင်းရှိနေတယ်ဒါပေမဲ့သူတို့ကထိရောက်တဲ့တိုက်ခိုက်ရေးအင်အားစုတော့မဟုတ်ဘူးလေ
ဖက်မှာတော့တော်လိုင်းအင်အားစုတွေဖက်မှာကကြံ့ကြံ့ခံနိုင်ရှိမှုစမ်းသစ်တီထွင်မှုနဲ့စီလုံးညီညွတ်မှုတွေကိုပြသနိုင်နေလို့မြေပြင်စစ်ပွဲတွေမှာတိုးတက်မှုရနေတာလို့ဒေါ်မီမီဝင်းဘတ်ကသုံးသပ်ပါတယ်လေ့လာထားတဲ့စီရင်စရာတွေအရတော်လိုင်းရေးမှာစစ်တပ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတနည်းနည်းနဲ့တက်တက်ကြွပါဝင်နေသူထောက်ပံ့ပေးနေသူကနိုင်ငံလူဦးရေရဲ့62ရာခိုင်နှုန်းအထိရှိတယ်ဆိုပါတယ်တော်လိုင်းရေးမှာအမျိုးသမီးတွေပါဝင်နှုန်းကလည်း65ရာခိုင်နှုန်းအထိရှိပြီးလူမျိုးစုတွေပါဝင်မတူကွဲပြားတဲ့အင်အားစုတွေပါဝင်တာကလက်ရှိနှွေဦးတော်လိုင်းရဲ့ထူးခြားချက်လို့သုံးသပ်ပါတယ်တော်လိုင်းရေးအောင်မြင်မှုကလက်နက်အင်အားကအဓိကမကျပဲလူထုအင်အားကအခရာဖြစ်တယ်လို့အမေရိကန်စစ်တပ်မှလည်းတာဝန်ထမ်းဆောင်ခဲ့မှုတဲ့ဒေါ်မီမီဝင်းဘတ်ကထောက်ပြပါတယ
် But in reality what we found in all their successful revolution is not about firepower.
အောင်မြင်တဲ့တော်လိုင်းနိုင်ကိုကြည့်မယ်ဆိုရင်လက်နက်အင်အားကအဓိကကျတဲ့အရာမဟုတ်ဘူး။မြန်မာစစ်တပ်မှာလက်နက်အင်အားပြည့်ပြည့်စုံစုံရှိရဲ။တော်လိုင်းအင်အားစုထက်အစ100လောက်သာတယ်။ဒါပေမဲ့သူတို့နေဆက်ဒေသတွေအားလုံးဆုံးရှုံးခဲ့ပြီးစကိုင်းမကွေးလိုအတွင်းပိုင်းဒေသတွေမှာလည်းနေမြေတွေတော်တော်များများလက်လွတ်ခဲ့ရပြီးတော့တော်လိုင်းအင်အားစုတွေကထိန်းချုပ်ထားတယ်လေ
။တစ်ဖက်မှာလည်းတော်လိုင်းအင်အားစုတွေဘက်မှာနိုင်ငံရေးအရပုံမစုစည်းဖို့လိုနေသေးတယ်လို့ဒေါ်မီမီဝင်းဘတ်ကသတိပေးပါတယ်။ပြည်ခဲ့တဲ့ရက်ပိုင်းကအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းသားအဖွဲ့၃ဘွဲ့ကြားပူးတွဲကြေညာချက်ကိုကိုးကားပြီးနောက်ထပ်တိုင်းသားအဖွဲ့စည်းတွေနဲ့အင်အားစုတွေကြားမှာအသေးစိတ်အချက်အလက်တွေမပါနိုင်ရင်တောင်နိုင်ငံရေးအရာရေဘူးရသဘောတူညီချက်ရှိဖို့လိုတယ်လို့သူကထောက်ပြပါတယ
် Another thing is tighter cooperation and tighter command and control of the
နောက်ထပ်တစ်ချက်ကတော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့နဲ့စစ်စင်ရေးတွေမှာပို့ပြီးတော့ပူးပေါင်းကုတ်ကဲထိန်းချုပ်ဖို့ပါစစ်စင်ရေးတွေမှာပေါင်းစည်းအင်အားကိုရဖို့ကတမိန်ရွေးချပုံစံဖြစ်နေတဲ့တခုပြီးတော့အမိန်ပေးစီစဉ်မှု chain of command ရှိရမယ်လို့ဆိုကြပေမဲ့ဒီလိုပေါင်းစုအားကိုပူးပေါင်းအမိန်ပေးတဲ့ပုံစံနဲ့လည်းရယူနိုင်နေသည်တော်လိုင်းအင်အားစုတွေအနေနဲ့ပူးပေါင်းအမိန်ပေးမှုစနစ်တစ်ခုတည်ဆောက်ပြီးပို့ပြီးတော့တင်းတင်းကြပ်ကြပ်နဲ့ထိန်းချုပ်နိုင်ရင်တော့ပို့ပြီးထိရောက်မှာပေါ့
ဒ ဒါပြင်ဗျူဟာမြောက်ဆက်သွယ်ရေးစနစ်တစ်ခုတည်ဆောက်ဖို့ကိုလည်းလိုအပ်နေတယ်လို့ဒေါ်မူမီဝင်းဘက်ကထောက်ပြပါတယ်။မြမပကိအခြေအနေကိုနိုင်ငံတကာနားလည်စေဖို့ကအစုအဖွဲ့အသီးသီးကြားမှာဗျူဟာကျတဲ့ဆက်သွယ်ရေးအစီအစဉ်တွေရှိဖို့လိုအပ်နေတယ်လို့ဆိုပါတယ်။လက်ရှိရနေတဲ့အောင်မြင်မှုတွေရေရှည်တည်တတ်မှုကတိုင်းရင်းသားလူမျိုးစုတွေကြားအစုအဖွဲ့အသီးသီးကြားပုံမှန်ချေပြတ်တဲ့ထိတွေ့ဆက်ဆံရေးစနစ်တည်ဆောက်ဖို့နဲ့နိုင်ငံရေးသဘောတူညီချက်ရဖို့အရေးကြီးကြောင်းသုံးသပ်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံပေါ်ထားရှိတဲ့အိန္ဒိယနိုင်ငံတွေရဲ့မူဝါဒတွေကိုလည်းဒေါ်မီမီဝင်းဘက်ကထောက်ပြပြီးစစ်တပ်ကမရှိမဖြစ်လို့ယူဆနေတာကအထင်မြင်လွဲမားနေတာလို့သူကဆိုပါတယ်။မြန်မာပြည်မတည်ငြိမ်သေးတဲ့ဒေတာတွေနဲ့အိန္ဒိယနိုင်ငံတွေမှာဒုက္ခတွေပြသနာလို့စိုက်ဘာရာဇဝတ်ဂိုင်းတွေလို့ဘိမ်းမောင်ငိုဂိုင်းတွေလို့ရာဇဝတ်မှုတွေရဲ့တံကိုခန်းနေရမှာဖြစ်ပြီးမြန်မာနိုင်ငံကသူတို့ရဲ့စီးပွားရင်းနှီးမြှုပ်နှံမှုတွေကိုလည်းတက်ရောက်နေမယ်လို့သတိပေးပါတယ်။အထူးသဖြင့်အင်အားကြီးအိန္ဒိယနိုင်ငံဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လှေနံတစ်ဖက်နင်းနာမျိုးမလုပ်ရင်မြန်မာပြည်တွင်းနဲ့နေဆက်ကသူတို့ရဲ့စီးပွားအတွက်ပိုပြီးအကျိုးရှိမယ်လို့ဒေါ်မီမီဝင်းဘက်ကသုံးသပ်ပြောဆိုသွားပါတယ်များ